ျွန်တော်ဝင်းမင်ပါအခုနောက်ဆုံးကိုဗစ်ဖူးတွေ့ရှိမှုမနေ့ညစင်းအရာကြည်တွင်ကူးစက်မှုဖြစ်နိုင်ပြီးသခိုင်နဲ့လည်းခီးသွားဆက်ဆက်မှုမရှိတဲ့တောင်ကြီးကပိုးတွေ့သူတူထူးထူးခြားခြားပါလာခဲ့ပါတယ်ဒီလူနာကိုတွေ့ခဲ့တဲ့ရန်ကုန်ချစ်ယုံကြီးကရေးပေါ်ထုတ်ခုဌာနဌာနမှုဒေါက်တာမမော်ဦးကိုမေးထားပါတယ်ကိုဗစ် -19 ရောဂါပိုးတွေ့ရှိမှုမနေ့ညစင်းအရာစံချိန်တင်လူပေါင်း30တွေ့ရှိခဲ့ရမှာဒီတောင်ကြီးလူနာကလွယ်ပြီးကျန်သူတွေအားလုံးကရခိုင်အထူးသဖြင့်စစ်တွေနဲ့ဆက်ဆက်မှုရှိတာဒါမှမဟုတ်ပိုးတွေ့လူနာနဲ့ဆက်ဆက်မှုရှိခဲ့တာတွေပါဒီကျမကြီးဝန်ကြီးဌာနစီးရဲမှဆိုစာကျဲပွင့်လေးတွေနဲ့ပြထားတာကစစ်တွေကိုခီးသွွားရာသွင်းရှိလို့အသွားအလာကက်သက်ခံရထားသူတွေပါဒါပေမဲ့အခုတောင်ကြီးမျိုးကအမျိုးသမီးလူနာအသက်45နှစ်အရွယ်လူနာနံပါတ်489ကတော့အခုလိုစစ်တွေကိုခီးသွွားရာသွင်းမရှိတာအပြင်ဒီပခီးသွွားရာသွင်းလည်းမရှိကလူနာတွေနဲ့လည်းထိတွေ့မှုမရှိခဲ့ပါဘူးသူကိုအဓိကရန်ကုန်ပြည်သူ့ဆေးရုံကြီးမှာ PUI လို့ခေါ်တဲ့စောင့်ကြည့်လူနာအဖြစ်နဲ့ဖြားရှိရကနေအခုလိုပို့တွေ့ခဲ့တာပါဒါကိုရန်ကုန်ဆေးရုံကြီးကရေးပေါ်ထုတ်ခုဌာနဌာနမှုဒေါက်တာမမော်ဦးက
ကျွန်တော်ရန်ကုန်ဆေးရုံကြီးကလည်းတယောက်ဆက်သွားတဲ့ PUI နေလူနာတွေကအဲ့ဒီလူနာဆက်တာရခိုင်ကမဟုတ်ဘူးအဲ့ဒီလူနာတောင်ကြီးအဖြစ်နဲ့ဟောပြဿနာသူအဖြစ်တရားလူနာနဲ့ဆက်ဆက်မှုမရှိဘူးအဲ့ဒီတော့လူပဲ transmission ရှိနေတယ်ဆိုတော့ကြာ
ဒါအပြင်ဒေါက်တာမမောဦးကပဲငခုတဲကိုကစစ်တွေကနေရန်ကုန်မှာဖဲပြောင်းကူးတာနေရသူတွေအခုထပ်ကြရမယ့်ရခိုင် follow up အထွက်လဲကျေရောလာချိန်မှာဆေးရုံကိုကြိုးအကြောင်းကြားပြီးမှလုံလုံခြုံခြုံလာနိုင်အောင်စီစဉ်ပေးကျင်တယ်လို့ဆိုပါတယ်တစ်ချိန်ထဲမှာပဲဒေါက်တာမမောဦးကအခုအဖြစ်များနေတဲ့စစ်တွေမှာလဲကိုဗစ်ကြောင့်အခြားပုံမဲ့လူနာတချို့ဆေးရုံပြဖို့ခက်ခဲရှိမှာဆိုရင်လည်းဒီအတွက်အထူးအစီအမံတစ်ခုပြုလုပ်ပေးတဲ့လို့ဆိုပါတယ်ခင်ဗျကျွန်တော်ဝင်းမင်ပါ